ဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့နှစ်တုန်းကလူမဲ၁၀ကျော်သက်တယောက်ကိုပြစ်တက်ခဲ့သူအဖြစ်မတင်ကားသူဂျော့ဂျ်ဇင်မာမန်ကိုဂျူရီလူကြီးအဖွဲ့ကလူသတ်မှုဒါမှမဟုတ်လူသေးစေမှုနဲ့အဖြစ်မရှိဘူးလို့ဆုံးဖြတ်လိုက်ပါတယ်။လူမျိုးရေးကွဲပြားမှုဆိုတဲ့ကိစ္စလွှမ်းမိုးနေခဲ့တဲ့အမှုစစ်ဆေးကြားနာခဲ့ပြီးတဲ့နောက်မှာအမျိုးသမီး၆ယောက်ပါတဲ့ဂျူရီအဖွဲ့ကဇင်မာမန်အပေါ်မှာဆွဲဆိုထားတဲ့အမှုတွေအလုံးအတွေ့အဖြစ်မရှိဘူးဆိုပြီးတရက်သေးလွတ်ပေးခဲ့ပါတယ်။တေဆုံးခဲ့သူအသက်18နှစ်အရွယ် Trayvon Martin ဟာလူမဲဖြစ်တဲ့အတွက် Zimmerman ကပြစ်ခတ်ခဲ့တာလို့သူ့ဘက်ကထောက်ခံသူတွေကပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာခဲ့ပြီးတဲ့ချက်ချင်းဆိုသလိုပဲ Trayvon Martin ရဲ့မိသားစုဝင်တွေအပါအဝင်ထောက်ခံသူတွေကဒီဆုံးဖြတ်ချက်အပေါ်မှာစိတ်ပျက်တဲ့အကြောင်းလူမှုကွန်ရက်တွေပေါ်မှာရေးသားဖော်ပြခဲ့ကြပါတယ်။တရားရုံးအပြင်ဘက်မှလည်းငြိမ်သက်စွာနဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အမှုစစ်ဆေးကြားနာတဲ့ Stanford မြို့မှာလည်းရဲအင်အားတွေကိုတိုးချချထားပါတယ်။ Florida ပြည်နယ်နဲ့မိုင်းထောင်ချီဝေးတဲ့အနောက်ဘက်ခြမ်းက San Francisco မြို့အပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြမှုတချို့ရှိခဲ့ပါတယ်။ဆန္ဒပြမှုတွေကတော်တော်လေးငြင်းငြင်းချမ်းချမ်းရှိပေမဲ့အမှန်တွေကိုရိုက်ခွဲမိပုံရှို့မှုတချို့တော့ရှိခဲ့ပါတယ်။အမှုကနေပြီးတော့လွတ်သွားတဲ့ Zimmerman ရဲ့ဖခင်ကလူပြူဖြစ်ပြီးတော့မိခင်ကတော့ Spain စကားပြောတောင်အမေရိကနယ်ပွားဖြစ်ပါတယ်။ရက်ကွက်လုံခြုံရေးတာဝန်ယူထားခဲ့သူဇင်မာမန်ကကိုကိုကိုခုခံတဲ့အနေနဲ့ Trayvon Martin ကိုပြစ်ခဲ့တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်။